ရန်ကုန်မြို့မှာဇူလိုင်လ30ရက်ကဆန္ဒပြပွဲတစ်ခုကနေဖမ်းဆီးခံခဲ့ရတဲ့ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရုကူဘိုတာကိုစစ်ဆေးမေးမြန်းနေဆဲဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရကပြောကြားလိုက်ပါတယ်တိုရုကူဘိုတာကိုဆန္ဒပြတဲ့နေရာမှာတွေ့တာမို့ခေါ်ယူမေးမြန်းနေတာဖြစ်တယ်လို့ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်သူဟာဆန္ဒပြသူတွေနဲ့ဆက်သွယ်ခဲ့လို့ဘယ်နေရာမှာဆန္ဒပြမယ်ဆိုတာကိုသိရှိပြီးတော့ရိုက်ကူးဖို့အဲ့ဒီနေရာရောက်နေတယ်လို့သူကိုယ်တိုင်ပြောတယ်လို့ဆိုပါတယ်စစ်စေးမေးမြန်းမှုတွေလုပ်ပြီးသွားရင်ဥပဒေအရဆက်လက်ဆောင်ရွက်သွားမယ်လို့ဗိုလ်ချုပ်စောမင်းထွန်းကပြောပါရယ်အသက်26နှစ်အရွယ်မှတ်တမ်းရုပ်ရှင်ရိုက်ကူးသူကိုပြန်လွှတ်ပေးဖို့ဂျပန်အစိုးရကတောင်းဆိုထားပါရယ်ရှင်